နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှာပြီးခဲ့တဲ့တောက်ချန်လေးကတိုက်ခိုက်ခံရမှုအတွင်းတည်ဆုံးခဲ့ရသူ50ရဲကတချို့ရုပ်အလောင်းတွေကိုမွတ်စလင်ဓလေ့ထုံးတမ်းနဲ့အညီတကြိုနိုင်ဖို့တနင်္လာနေ့မှာမိသားစုထံကိုအနာပိုင်းလို့ပြန်ပြီးတော့ဆွဲပြောင်းပေးနေပါတယ်။ရုပ်အလောင်းတွေအလုံးကိုဗုဒ္ဓဟူးနေ့မှာအပြီးဆွဲပြောင်းပေးမယ်လို့ဝန်ကြီးချုပ်ဂျာဆင်နာအာဒန်ကပြောပါတယ်။တည်ဆုံးသူတွေဘယ်သူတွေလဲဆိုတာကိုဖော်ထုတ်တဲ့လုပ်ငန်းရှင်ကိုကူညီဖို့ကျွမ်းကျင်သူ6ဦးလဲဩစတြေးလျကနေရောက်လာတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုမိသားစုတွေထံအမှားအယွင်းမရှိပြန်လည်အပ်နံနိုင်ဖို့အများဆုံးဆောင်ရွက်နေတယ်လို့လဲတင်းမှုတေခင်ဆန်ရစုံစမ်းရေးအကြီးအကဲဒက်ဘရော့မာရှယ်ကပြောပါတယ်။တည်ဆုံးသူရုပ်အလောင်းတွေကိုမှားယွင်းပေးအပ်မိတာမျိုးထက်ဆိုရမှုမရှိနိုင်ဘူး။ဒါမျိုးမဖြစ်စေရဘူးလို့လဲသူမကပြောပါတယ်။အစ္စလမ်ထုံးတမ်းအရတော့တည်ဆုံးသူတွေကို24နာရီအတွင်းတကြိုရတာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်မှုဆန်ရဆုံးသောစစ်ဆေးမှုအတွင်းရင်းခွဲစစ်ဆေးမှုလုပ်ရတဲ့ရှေ့ကျတဲ့လုပ်ငန်းရှင်ကိုနားလည်စေဖို့မွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တွေနဲ့ရဲတပ်ဖွဲ့တွေ့ဆုံပြီးဖြစ်တယ်လို့လည်းဒုတိယရင်းမင်းကြီးဝေါ်လီရှူမဟာကတင်းငွေနေမှာပြောပါတယ်တေဆုံးသူတွေရဲ့ပနာမရှင်ကိုဆွေမျိုးတွေထံပြည့်အပ်ထားပြီးဖြစ်ပေမဲ့လည်းလူရိရှင်ကြတော့မထုတ်ပြန်ပါဘူး။တိုက်ခိုက်မှုရဲ့လက်ပယ်ကအသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Harris ဖြစ်တယ်လို့အနာပိုင်တို့ကဆွဆွဲထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်ပြီးသူတဦးတည်းကိုသာထိန်းသိမ်းထားပြီးလူသတ်မှုနဲ့ဆွဲဆိုထားပါတယ်။ကနဦးထိန်းသိမ်းခဲ့တဲ့တခြားသူ3ဦးတို့ကတော့တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုမရှိဘူးလို့ New Zealand ရင်းမြစ်ကြီး Mike Bush ကပြောဆိုထားပါတယ်ရှင်။